င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်လ22ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာပြည်တွင်းကနေရာ300ကျော်မှာအင်တာနက်ဖြတ်တောက်ခံထားရလို့ကုညီကယ်ဆယ်ရေးခက်ခဲနေတဲ့အကြောင်းအပဝင်တပရင်းမြို့သိမ်းတိုက်ပွဲအတွင်းအချုပ်သား20ကိုကယ်ထုတ်နိုင်ခဲ့တဲ့သတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။တရုတ်နိုင်ငံဟာမြန်မာပြည်အခြေအနေတည်ငြိမ်ဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့ကိုတခြားနိုင်ငံတွေထက်ပိုလိုလားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောလိုက်တဲ့အကြောင်းဩဂတ်လ20ရက်နေ့ထုတ်တရုတ်သတင်းဌာန CGTN ကဖော်ပြပါတယ်။တရုတ်နိုင်ငံရဲ့မြို့တော်ပေကျင်းမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Miss Julie Bishop တို့မနေ့ကတွေ့ဆုံချိန်မှာပြောလိုက်တာပါ။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်တင်းမြတ်ရေးရဖို့အပြုသဘောဆောင်တဲ့အခမ်းအခဏာကနေပါဝင်ကူညီဖို့တရုတ်နိုင်ငံကဆန္ဒရှိတယ်လို့ဝမ်ယီကပြောပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနဲ့အချုပ်အခြာအာဏာကိုကာကွယ်စောင့်ရှောက်ဖို့အမျိုးသားစည်းလုံးညီညွတ်ရေးနဲ့နယ်မြေတည်တံ့ငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကအခိုက်အမာထောက်ခံတယ်လို့ပြောပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း10ခုကိုတိုင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကအပြည့်အဝထိန်းချုပ်ထားနိုင်တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ ISP မြန်မာကဩဂတ်လ19ရက်နေ့မှာဖော်ပြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ဆက်ဆက်ဒေသဖြစ်တဲ့မြန်မာနိုင်ငံအလယ်ပိုင်းမှာတရုတ်စီမံကိန်း19ခုရှိနေတာပါထိန်းချုပ်ထားနိုင်တဲ့စီမံကိန်းတွေကတော့မူဆယ်နယ်ဆက်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံ၊ကွမ်းလုံဆယ်၊ကွမ်းလုံတတာ၊ချင်းရွှေဟော်နယ်ဆက်စီးပွားရေးကုန်သွယ်မှုစုံ၊နောင်ဖဆယ်၊လန်ချမ်းမဲခေါင်တဘာဝဘေးကယ်ဆယ်ရေးပစ္စည်းတိုးလောင်ရုံနဲ့စင်တာ၊ဂုတ်တိတ်တတာနဲ့လမ်းသစ်စီမံကိန်း၊စင်းရွှေလီနှင့်တကြားဆက်ရုံ၊အဲဖာဘီလာမြေဆက်ရုံနဲ့တကောင်းနီကယ်ဆက်ရုံတို့ဖြစ်ပါလေရှင်။စကိုင်းတိုင်းမြောင်မျိုးပေါ်မှာတိုက်ပွဲတွေဖြစ်လာနိုင်တဲ့ဆိုတဲ့သတင်းကြောင့်မြို့ကန်တချို့ဩဂတ်လ20ရက်နေ့ကတည်းကနေရက်စွန့်ခွာထွက်ပြေးနေကြတယ်လို့မြောင်ဒေသခံတွေကပြောပါတယ်။ဩဂတ်လ19ရက်နေ့ကမြောင်မျိုး ERI တဖက်ကန်မန္တလေးတိုင်းငဇွန်မြို့နယ်ငန်းများကြီးရွာရဲစခန်းကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေသိမ်းပိုက်ပြီးနောက်မြောင်မျိုးကိုစစ်ကောင်စီတပ်ကအင်အားဖြည့်တင်းမှုတွေလုပ်ခဲ့တာပါ။ဩဂတ်လ21ရက်နေ့ဒီနေ့မှာလေမြောင်မျိုးနဲ့14မိုင်အကွာမြင်းမှုမျိုးနယ်ဘက်အချမ်းကနေအင်အား80လောက်ပါတဲ့စစ်ကောင်စီတပ်တင်မောနှစ်စီးကမြောင်မျိုးတွေကိုထတ်ပြီးတော့အင်အားဖြည့်တင်ထားတယ်လို့မြောင်မျိုးနယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကပြောပါတယ်။စကိုင်းတိုင်းတပရင်မြို့သိမ်းတိုက်ပွဲအတွင်းရဲစခန်းအချုပ်မှာနိုင်ငံရေးအမှုနဲ့ဖမ်းဆီးခံရသူတွေအပါအဝင်အချုပ်သား20ကိုကယ်ထုတ်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကဩဂတ်လ22ရက်နေ့ဒီနေ့မှာပြောပါတယ်။တပရင်မြို့ကိုသိမ်းပိုက်နိုင်တဲ့ဩဂတ်လ18ရက်နေ့မှာကယ်ထုတ်နိုင်ခဲ့တာဖြစ်ပြီးအဲ့ဒီအချုပ်သား20ထဲမှာအများစုကနိုင်ငံရေးပုံမှန်တွေနဲ့ဖမ်းဆီးချုပ်နှောင်ခံထားရသူတွေလို့ဆိုပါတယ်။ Monkey Fox လို့ခေါ်တဲ့မြောက်ကြောက်ရောဂါဟာ COVID-19 virus ပိုးအသစ်မဟုတ်တဲ့အကြောင်းဩဂတ်လ19ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ဒါပေမဲ့မြောက်ကျောက်ယောဂါပြဿနာကိုအားလုံးအတူတကွရင်ဆိုင်ကြရမယ်လို့ဆိုပါတယ်။ Clade 1B လို့ခေါ်တဲ့မြောက်ကျောက်ယောဂါအမျိုးအစားဟာပုံမှန်ထပ်ပို့ပြီးတော့လွယ်လွယ်ကူကူကူးစက်နိုင်တာကြောင့်တကမ္ဘာလုံးအတိုင်းအတာနဲ့စိုးရိမ်ပူပန်နေတဲ့အကြောင်း Channel New Asia သတင်းကပြောထားပါတယ်ရှင်။သတင်းတွေထုတ်လွှင့်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်။မောင်နှောမျိုးပေါ်မှာအာရခတက်တော် AA နဲ့စစ်ကောင်စီတက်တော်ဩဂတ်လ22ရက်နေ့ဒီနေ့အထိတိုက်ပွဲတွေပြင်းထန်နေသေးပါ။တိုက်ပွဲကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရိုဟင်ဂျာတွေဟာစေဝါနဲ့စားနပ်ရိက္ခာအရေးပေါ်လိုအပ်နေကြပါတယ်။မယ်ရင်မျိုးသူတင်ပြထားပါရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာတိုက်ပွဲတွေကြောင့်ရိုဟင်ဂျာ200လောက်ဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြရပြီးတော့အဲ့ဒီအထက်ကရိုဟင်ဂျာ350ခန့်ဝမ်းပြဝမ်းလျှော်နဲ့မျက်ပြရောဂါဖြစ်နေတာကြောင့်စေဝါအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့အာရခတပ်တော်အေကပြောပါတယ် ဝမ်ပြဝမ်လျှော်ဖြစ်ပွားမှုနှုန်းဆက်လက်မြင့်တက်နေပြီးတော့တေဆုံတဲ့သူ900ယောက်အထိရှိနေတယ်လို့အာရခတပ်တော်အေအေရဲ့ကျန်းမာရေးဌာနကဩဂုတ်လ16ရက်နေ့ကထုတ်ပြန်ထားပါတယ်။အဲ့ဒီရိုဟင်ဂျာတွေဟာအာရခတပ်တော်အေအေထိန်းချုပ်ထားတဲ့လှဖို့ခေါင်ရိုဟင်ဂျာလက်ခံရေးစခန်းနဲ့အနီးနောက်ဝန်းကျင်ကျေးရွာတွေမှာခိုလုံနေကြရတာပါ။
သူတို့ကိုအေအေအဖွဲ့ကနေရာရှာထားပေးတာဖြစ်ပေမဲ့စာနယ်ရိတ်ခါကအစာလိုအပ်ချက်တွေရှိနေတယ်လို့မမက်လီလိုအမည်လွှဲထားတဲ့လက်ရှိဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ရိုဟင်ဂျာတယောက်ကအရဖေကိုပြောပါတယ်။ချမ်းမာရဲ့အချံဘောနော်။ဒါပြီးတော့စာဝင်းနေရေခေါလုံးသူတို့မှလွေရှဲရှိတယ်ဖြစ်ဆောင်ပြီးတော့နေရတယ်သူတို့ပြချမ်းနေမှာသူတို့မှဝမ်းရောက်တာတို့ပါတို့ရင်တို့ဒီလိုမျိုးပြ
တွက်စေဝါအကူအညီရည်တကြီးလိုအပ်နေတယ်လို့ RFA ကိုပြောပါရယ်
။ဟိုကျွန်တော်တို့ကတော့ကျွန်တော်တို့မှာရှိတဲ့စေဝါတွေနဲ့ကျွန်တော်တို့ကျန်းမာရေးဌာနကနေအကောင်းဆုံးကြိုးပမ်းဆောင်ရွက်နေကြတယ်ဒါပေမဲ့လို့ပြဿနာကပါလို့ဆိုရှိရင်ကျွန်တော်တို့မှာဒီကာလာဝမ်းယောဂထိန်းချုပ်ရေးဆေးပစ္စည်းတွေမရှိဘူးရှိတာလေးနဲ့ကျွန်တော်တို့ကုနေကြတယ်ဒါကြောင့်မို့လို့ဆေးပစ္စည်းတွေအရေးတကြီးလိုအပ်နေတာရှိတယ်ငှက်ဖျားဖြစ်တဲ့လူတွေလည်းရှိတယ်ဒါကြောင့်မို့လို့ငှက်ဖျားဆေးတွေဒီဆေးပစ္စည်းတွေကတော့အများကြီးလိုအပ်နေတာပေါ့နော်
ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့အိန္ဒိယနိုင်ငံတွေအနေနဲ့အရေးတကြီးကူညီပေးကြဖို့ကိုလည်း AA အဖွဲ့ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အိန္ဒိယနိုင်ငံတွေအနေနဲ့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့အချက်တဲကိုအကူအညီပေးဖို့လိုအပ်တယ်လို့ပြည်ထောင်အရှေ့ဆိုင်မြမလူအခွင့်ရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးဦးကျော်ဝင်းက RFA ကိုပြောပါတယ်
။လူစုဝပြက်လက်တဲ့ဟာကတော့တော်တော်လေးချိန်တယ်။ဆိုတော့အဲ့ဒီဟာမျိုးကတော့ဒါနိုင်ငံတကာလည်းကူညီဖို့လိုအပ်တယ်။ NUG ဆိုရအနေနဲ့ဒါတွေထောက်ပံ့ဖို့လိုအပ်တယ်။လူသားချင်းဆိုင်ရာကူညီပေးတဲ့နေရာမှာလည်းကျွန်တော်အိန္ဒိယနိုင်ငံတွေလည်းကျွန်တော်မြတ်တရားခင်ရင်တော့ခရမ်းနယ်လူတွေအများဆုံးကူညီပေးဖို့လိုအပ်တယ်ဒီနေရာမှာဆိုင်မတော်ကူညီဖို့လိုတယ်ဟိုဒီနေရာမှာလူမျိုးဘာသာတည်းတမ်းခွဲခြားလဲကူညီဖို့လိုအပ်တယ
်စစ်ကောင်စီတပ်ကခန့်စစ်အထက်ထက်ကာရင်ထားတဲ့မောင်တော်မျိုးပေါ်ကိုအာရခတပ်တော် AA ကပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့ကစလို့ထိုးစစ်ဆင်တိုက်ခိုက်နေတာပါမြို့ပေါ်ဧရိယာအများစုကို AA ကထိန်းချုပ်ထားပေမဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကောင်စီတပ်ကတင်နန်းပေးထားတဲ့လက်နက်ကိုင်မွတ်စလင်တွေ ASA ISO ERA စတဲ့အဖွဲ့တွေနဲ့ AA တို့အကြားဆက်လက်တိုက်ပွဲပြင်းထန်နေစေပဲလို့ဩဂုတ်လ18ရက်နေ့က AA အဖွဲ့ကထုတ်ပြန်ထားပါတယ်ရှင
် RFA ဆက်လက်ထုတ်လွှင့်နေပါတယ်ရှင်မြန်မာနိုင်ငံကမြို့နယ်ပေါင်း90ကျော်မှာဖုန်းနဲ့အင်တာနက်လိုင်းဖြတ်တောက်ခံထားရတဲ့နေရာ300ကျော်ရှိနေပါတယ်။ဆက်သွယ်ရေးအခက်အခဲကြောင့်စစ်ဘေးဒုက္ခသည်တွေနဲ့အကူအညီသမားတွေဟာလူသားချင်းစာနာမှုအကူအညီအတွက်အခက်အခဲမျိုးစုံရင်ဆိုင်နေရတဲ့အကြောင်းမက်ဒဆင်လိုင်းပြောပြမှာပါရှင်
။မြန်မာနိုင်ငံထဲကမြို့နယ်ပေါင်း90ကျော်မှာဖုန်းနဲ့အင်တာနက်လိုင်းဖြတ်တောက်ခံထားရတဲ့နေရာ300ကျော်ရှိတာကြောင့်အဲ့ဒီဒေသတွေမှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့စပေးဒုက္ခသည်တွေနဲ့ကုညီနေသူတွေကပြောပါတယ်။အရက်ဖက်အဖွဲ့ဖြစ်တဲ့မြန်မာအင်တာနက်စီမံကိန်းအဖွဲ့ရဲ့စီးရာ2024ခုနှစ်ဩဂုတ်လ20ရက်နေ့အထိမြန်မာနိုင်ငံမှာဖုန်းနဲ့အင်တာနက်ဖြတ်တောက်ခံထားရတဲ့နေရာ305ခုထိရှိပါတယ်။အဲ့ဒီအထက်မှာစကိုင်းတိုင်းကအများဆုံးဖြစ်ပြီးကချင်ပြည်နယ်ကဒုတိယနဲ့ချင်းပြည်နယ်ကတတိယအများဆုံးဖြစ်နေပါတယ်။ဝိုင်းမော်မြို့ကန်စပေးဒုက္ခသည်တယောက်ကဖုန်းနဲ့အင်တာနက်လိုင်းပြတ်တောက်နေတာကြောင့်ကျန်းမာရေးနဲ့ဆက်သွယ်ရေးအခက်အခဲတွေကြုံနေရတယ်လို့ RFA ကိုပြောပါတယ်။
ဖုန်းလိုက်ကြည့်ရဲ့နောက်ပိုင်းပေါ့ခက်ခဲတာပို့ပြီးဆိုးရွားလာတယ်ဆိုဒီလိုမှအဆက်အသွယ်မျိုးခက်ခဲလာတယ်ပေါ့ဒီနောက်ပိုင်းအဆက်ပို့ဆိုးလာတာဒီလိုင်းပြတ်ပြီးရဲ့နောက်မှာတက်မကြီးရောအရင်ဆိုးတယ်တော်တော်ခုဆိုရင်မခြားတဲ့လူမရှိတော့ပဲပေါ့နော်90ရာခိုင်နှောင်းလောက်ကိုတက်မကြီးမကောင်းဘူးအဆက်အသွယ်သွားဖို့ကလည်းတို့မှခက်ခဲနေရှိတယ်အဲဒီလိုမျိုးတွေတော့အများကြီးပေါ့အမျိုးတွေတုံနေရပါတယ်လို့
တိုက်ပွဲဖြစ်ပွားနေချိန်ဖုန်းနဲ့အင်တာနက်လိုင်းတွေမရတာကြောင့်တည်င်းအချက်အလက်မရဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ဆက်သွယ်ရေးမရတာကြောင့်စပီဒုက္ခသည်တွေကိုကူညီရမှာလဲအချိန်ပိုယူရပြီးကြန့်ကြာနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ကချင်စပီဒုက္ခသည်တွေကိုကူညီနေသူတယောက်က RFA ကိုပြောပါတယ
်အလုပ်တော့ပိုများသွားတယ်လို့ပြောမှာပေါ့အင်တာနက်လိုင်းတို့ဖုန်းလိုင်းတို့အခက်အခဲဖြစ်သွားတဲ့နေရာတကမှာခက်ခဲဖြစ်သွားတဲ့အတွက်ကြောင့်ဒ ီလူကိုတိုင်းတွားရောက်ရတဲ့လူကိုတိုင်းမတွားရောက်ရင်လည်းလှုပ်ဆောင်ရမယ့်လုပ်ငန်းတွေမပြီးမြောက်ဘူးပေါ့နော်။ဒါကြောင့်ဆိုနောက်နေ့တန်းကြာမှုတွေတော့ငါးကတည်းပို့ပြီးတော့ဖြစ်ပေါ်လာတာတွေတော့ရှိတယ
်။လွတ်လပ်စွာပြောဆိုခွင့်အတွက်လှုပ်ရှားနေတဲ့အတန်အဖွဲ့က2024ခုနှစ်ဇွန်လအထိတိုင်းနယ်ပြည်နယ်12ခုကမြို့နယ်ပေါင်း62မြို့နယ်မှာဖုန်းနဲ့အင်တာနက်ဖြတ်ထုတ်ခံထားရတယ်လို့ဩဂုတ်လ14ရက်နေ့မှာထုတ်ပြန်ထားပါဗျ။ညအုပ်ဒေသခံတယောက်ကလည်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်စစ်ဘေးဒုက္ခသည်တွေအကူအညီရရှိဖို့ပိုခက်ခဲသွားတယ်လို့ RFI ကပြောပါတယ်
။အင်တာနက်လိုင်းတွေပြတ်ပြီးတော့ကားလမ်းတွေလည်းပြိတ်ပေါ်တယ်ပြိတ်တယ်လူမျိုးတွေတော့များမှာပဲ။အင်ဂျီဘုတွေလည်းအရင်ကတော့လုံးလုံးလည်းလုံးမလုံးကြဘူးလေ။ဒါဆိုရဲတို့ကိုယ်တွေလည်းကိုယ်ကစစ်ဘေးချောင်ယူလိုက်ချောင
်။လာရှုံမျိုးကစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတယောက်ကလည်းဆက်သွယ်ရေးပြတ်တောက်မှုကြောင့်ဒုက္ခရောက်သူတွေဖုန်းဆက်အကူအညီတောင်းလို့မရဖြစ်ပြီးတည်ဆုံးရတာရှိတယ်လို့ RFA ကပြောပါတယ
်။ခဲတဲ့ဟာတွေကဒုက္ခတွေပေါ့နော်။ဒုက္ခတွေတွေဘယ်လိုဖြစ်လဲဆိုတော့ provider အတင်းတွေကိုသူတို့ကဖြားနာတာတို့တန်ရန်ရတာတို့ဆိုသူတို့ဖုံးဆက်လို့မရဘူးပေါ့နော်။ဖုံးဆက်လို့မရဘူးဆိုရင်အချိန်လိုပြီးအဲတချို့ကလည်းတွေးလို့မီးတည်တာပါညာရှိရတယ
်။ internet လွတ်လပ်ခွင့်ဖိနှိပ်ချိုးဖောက်ခံနေရတဲ့ကမ္ဘာနိုင်ငံအသီးသီးထဲမှာမြန်မာနိုင်ငံဟာတရုတ်ပြီးရင်ဒုတိယအဆိုးဆုံးဖြစ်နေတယ်လို့ American Chief Site Freedom House အဖွဲ့က2023ခုနှစ်အောက်တိုဘာလ4ရက်နေ့ကထုတ်ပြန်တဲ့ Freedom on the Net ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်။ RFA ကိုကြည့်ရှုနေရတာပါရှင်။အရင်ကဈေးကောင်းရခဲ့တဲ့ကြောက်ပကြီတွေဟာအခု၄နှစ်အတွင်းဈေးကွက်ပြတ်လူနည်းဖြစ်နေပါပြီ။ဒီလုံနဲ့အနှစ်20ကျော်ရပ်တည်လာသူတယောက်ပြောပြတဲ့ကြောက်ပကြီလောကအကြောင်း Matthew Minson တင်ပြထားပါတယ်ရှင
်။ပုံထက်သားပေါ်ကောက်ကြောင်းလေးတွေရေးထားတဲ့ပကြီမှာကြောက်ကလေးတွေစီပြီးဖန်တီးပုံဖော်နေတဲ့သူကတော့အသက်43နှစ်အရွယ်ကြောက်ပကြီဆရာကိုလင်းလင်းပါသူကရန်ကုန်တိုင်းတကုံမြို့သစ်စိတ်ကမ်းမြို့နယ်မှာမိသားစု3ယောက်နဲ့အတူနေထိုင်ပြီးဒီပညာရပ်နဲ့ပဲအသက်မွေးဝမ်းကြောင်းပြုနေတာအနှစ်20ကျော်ပါပြီ2000ပြည့်နှစ်မှာရန်ကုန်ဗဟန်းမြို့နယ်ကပကြီပမှုကျောင်းမှာဖွင့်ထားတဲ့ညာကျောင်းမှာပကြီပညာသင်ယူခဲ့ပြီး2001ခုနှစ်မှာကြောက်ပကြီလောကထဲကိုရောက်လာခဲ့တာပါ
ကျွန်တော်2001 2002ကကြောက်ပကြီလောကထဲဆောက်ဝင်တာပေါ့နော်ဆောက်ဝင်ပြီးတော့ဆောက်လုပ်တယ်။ဆောက်တော့ဒီ2004 2005တော့ကျတော့ဒီဈေးကွက်ကိုတော့တည်လာ။ဈေးကွက်ကိုတည်လာခါကျတော့ဈေးကွက်ကတော့အဲ့တော့ဘလောက်ဈေးကွက်ကောင်းလို့ဆိုရင်ကျတော်တို့တော့ပြီတော့လုံးမလောက်ရောင်းမလောက်ဈေးကောင်းလဲကြတယ်။ဈေးကွက်မော်တော့အဲ့ကဘုဂျိုဈေးကွက်တို့နောက်ကဒီတန်ယုံဈေးကွက်တွေပေါ့နော်။ဈေးကွက်တွေနောက်ဒီမြောက်ဝတီဘက်ကျတော်ဒီနိုင်ငံဧည့်သည်တွေတော်တော်များများကြောက်ကြည့်ရောအဓိကအိမ်မို့ကတောင်းနေလို့အတွက်တံမိုးထားပြီးဝယ်ကြရုပ်ကတော့ခက်ခဲမှရှိ
ကြောက်ပကြီးတွေဟာအဲ့ဒီအချိန်ကရောင်းမလောက်အောင်ပြည်ရင်းပြပါဈေးကွက်ခိုင်မာခဲ့ပေမဲ့အခု၄နှစ်အတွင်းမှာအော်ဒါတွေမရှိသလောက်ဖြစ်နေပါပြီ
ကျွန်တော်ဘူဂျိုဈေးကွက်တို့သက်သာရေးစောစောတာဝါရွှေငါးကိုကောင်းအောင်လို့မြင်းရှစ်ကောင်းအောင်လို့မြင်းရှစ်ကောင်းဆိုတိုးကလည်းသူတို့ရိုးရတစ်ခုနေနေပေါ့နော်အဲဒါသူတို့သဘောကျတယ်ငါပြည့်လဲဆိုတော့တိုးကပဲဘန်းကြောင်းနေဆိုရင်ဒါအမြဲတမ်းဒီပတ်ပုတ်ကုန်ထဲမှာပါတယ်တော်တော့ဒီပစီကားထဲမှာကြောက်စိတ်ကိုပါလို့ပါပြီဆိုရင်တိကျအရင်ကြိုက်ရအပေးအခုဆိုရင်တော်တော်ရှားပါပါသွားတယ်ဗောအော်ဒါတွေပါသွားတယ
်အော်ဒါတွေပို့ကုန်နေမရှိသလောက်ဖြစ်သွားတယ်လို့ကုန်ကျန်းတွေရဲ့ရင်းမြစ်ဖြစ်တဲ့မိုးကုတ်မြို့မှာလည်းပြည်ရင်းစစ်ခရက်ကြောင့်ကြောက်တွေရဖို့ခတ်သွားပြီးလုပ်ငန်းဆက်လုပ်နိုင်ဖို့ခက်နေပါပြီ
ကြောက်ပကြီးဆိုတာတော့ဆိုစားတဲ့ကမိုးကုတ်ကြောက်ပကြီးလို့ပြောကြတာဟုတ်မိုးကုတ်ကြောက်စီပကြီးလို့ပြောတာဖြစ်တဲ့အတွက်ကျိုးရှိသမျှကုန်ကျန်းတွေကိုတော့မိုးကုတ်မြို့ကပုံလာကြတာအခုဖြစ်နေတဲ့ဒီတိုက်ပွဲတွေခြေနေရဆိုလို့ရှိရင်အကုန်လုံးကရက်ကတဲ့ခြေတစ်ခုကိုရင်ဆိုင်မှုဖြစ်လာတယ်။ဒီရပစ္စည်းကုန်ကျင်းမရောဆိုတော့လုပ်ငန်းကရက်ကမခြေနေရောအကုန်ရင်ဆိုင်မနေတော့
ယောက်ျားဖြစ်သူရဲ့ကြောက်ပကြီးလုပ်ငန်းကြောင့်အိမ်ငှားပွားကနေကိုပိုင်အိမ်နဲ့နေနိုင်ခဲ့တာလို့ဇနီးတဲ့မက်လွန်လွန်မီကပြောပါတယ်
။ညီမတို့အိမ်အောင်စကြတော့ကဆိုရင်ဒါအိမ်ငှားပေါ့။ငှားနဲ့ဒါဟိုဘယ်လိုပြောမလဲမိသားစုရက်တည်တာပေါ့လေသူကဒီကြောက်ပကြီးပဲသူကဒီဇိုင်းပန်းမှလောက်တာကြောက်ပကြီးလုံးတယ်တကယ်လို့ကြောက်ပကြီးအော်ဒါမရှိရင်သူအိမ်မှာသူဆေးပကြီးရေးတယ်ပေါ့ဒီကြောက်ပကြီးနဲ့ပဲအဲကြောက်ပကြီးနဲ့ပဲကိုဘဝအိမ်ကစားဝတ်နေရေးအဆင်ပြေဖို့တွေရောအကုန်လုံးပေါ့ဒါအကုန်လုံးနဲ့ပဲဒီတစ်ခုတည်းနဲ့ဒါရက်တည်လာတာပေါ့လေပြောမယ်ဆိုအိမ်အောင်သက်12နှစ်လောက်ပေါ့ရှိပြီခလေးလေးရှိတယ်ခလေးလေးကတော့9နှစ်ပေါ့အဲ့ဒိုင်ငါမှအခုညီမတို့ပြောမယ်ဆိုကိုပိုင်အိမ်လေးနဲ့နေနိုင်တယ်ပေါ့
နိုင်ငံရေးမတည်ငြိမ်မှုအောက်မှာစီးပွားရေးပါကြာလာပြီကြောက်ပကြီးအလုပ်ယုံနေဖြစ်ဖြစ်လိုက်ရတာမျိုးတွေရှိကြပါတယ်။ဒါပေမဲ့ကြောက်ပကြီးကိုလက်မှုပညာလောက်နဲ့မဟုတ်ပဲအနုပညာအနေနဲ့ဖန်တီးနိုင်အောင်ဆက်ပြီးစူးစမ်းစီခြင်းတယ်လို့ကိုလင်းလင်းကဆန္ဒပြုပါတယ
်။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြပါစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။